COVID-19ကပ်ရောဂါကြောင့်ကပ်ရောဂါတိုက်ဖြစ်ရေးရှီလန်ကဆောင်ရွက်နေကြတဲ့မြန်မာကျန်းမာရေးဝန်ထမ်းတွေမှာစိတ်ပိုင်းဆိုင်ရာရှိခတ်မှုတွေကြောင့်တွေ့နေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနာထောမှာ
COVID-19ရောဂါကူးစက်ခံရတဲ့လူနာတွေကိုပြုစုကူတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ရောဂါကူးစက်ခံရနိုင်ရေးပုံများလာကြောင်းသူတို့မှာစိတ်ဖိအားတွေများလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်ကပြောရေးကိုပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အလုပ်သမားစီးရုံကစီးရုံအုပ်ကြီးဒေါက်တာတင်မင်းထွန်းကပြောရေးကိုအခုလိုပြောပါတယ်။အဓိကကတော့သူဒီစိတ်ပို
ီစည်းကုန်များတာပေါ့နောက်တစ်ခုကတော့သူတို့ဆီရနေတဲ့ကျန်တဲ့ခါထပ်ပြီးသူတို့မိသားစုကိုပြန်ကူးမအောင်စိတ်ပူကြတာပေါ့အဲ့ဒါကြီးပါပဲအဓိကတော့န
ော်ကျမကြီးဝန်ထမ်းတွေအနေနဲ့ဒီရောဂါပိုကူးစက်တာကနေကာကွယ်နိုင်ဖို့ဝေးရတဲ့ဝတ်စုံတွေကြောင့်လည်းစိတ်ဖိစီးမှုတွေရှိလာကြတယ်လို့ဆိုပါတယ်လုပ်ငန်းခွင်အတွင်းအဆင်မပြေမှုတွေဖိအားများတာတွေကြောင့်ဒီလိုကာလမှာကျန်းမာရေးဝန်ထမ်းတွေအနေနဲ့စိတ်တက်ကြလာတာတွေရှိလာနိုင်တဲ့အတွက်လုပ်ငန်းခွင်အတွင်းပျော်ရွှင်အောင်စိတ်သိမ်းဆိုင်ရာမြင့်တင်ရေးလုပ်ပေးတင်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါတယ
်စိတ်တက်ကြတဲ့အပိုင်းကြီးတောင်ရှိနိုင်တယ်နော်ဘလူးလူတွေမှာရှိနိုင်တယ်ဆိုတော့ကိုယ့်ရဲ့လုပ်ငန်းကမှအဆင်မပြေတာတွေကြုံလာတဲ့အခါပေါ့နော်အဲ့ခါတိုင်းကြုံလာတဲ့အခုလက်ရှိအဲ့အနေကိုချင်းချောင်းနေတဲ့ယောဂနဲ့ရင်ဆိုင်နေရတဲ့အချိန်မှာအဆင်မပြေမှုတွေနဲ့ညာလိုက်ဒီကုန်နိုင်ပါလေဒီစိတ်ကြကြတာလေးတွေစိတ်ကြတော့ဖြစ်နိုင်တာလေးတွေရှိလာနိုင်တယ်ပေါ့နော်အဲ့တော့ဒီစိတ်ကြကြခြင်းဖြစ်အောင်တော့ motivation လို့ခေါ်တာပေါ့ကိုယ့်ရဲ့လုပ်ငန်းကိုမှပြောပိုက်လာအောင်အဲဒီကိုယ့်ရဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းကနေတစ်ဆင့်တရားနဲ့တရားကိုဖေးမကူဒီစိတ်ကြမြင့်တင်တဲ့အခါလေးတွေလိုရတော့အထူးသဖြင့်တော့အထက်ဌာနတိုင်းဆိုင်ရာတွေကပို့လို့ရခုလည်းဆရာတို့အနေနဲ့ဒီကျန်းမာရေးဝန်ထမ်းတွေကိုစိတ်ပိုင်းဆိုင်ရာမြင့်တင်လေးလေးဒီလူငယ်ကပေါင်းလို့ရနေဆောင်ရနေတာလေးလည်းတွေ့ရတယ်ပေါ့နော်။ဒါလေးကသူတို့ရဲ့စိတ်ပိုင်းဆိုင်ရာတရားမှုလေးတွေကိုဒီကားွယ်နိုင်တဲ့ဆက်မှာပါတယ်။ကုစားပေးနိုင်တဲ့ဒီကားလေးကောင်းမွန်တဲ့လုပ်ရတစ်ခုပဲဖြစ်တယ်ပေါ့နော်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကိုဗစ်ကပ်ရောဂါကာလအတွင်းကျန်းမာရေးဝန်ထမ်းတွေစိတ်ရောဂါအခန့်ရှိသူတွေကပ်ရောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတဲ့အတွက်ဒီအခြေအနေကိုအစိုးရတွေအနေနဲ့အာရုံစိုက်ကြဖို့တိုက်တွန်းထားပါတယ်။ဒီကိစ္စကိုပြဿနာတရက်လို့သဘောထားပြီးကန့်ကွယ်ဖြေရှင်းကြဖို့အစိုးရတွေလူမှုအခြေပြုအဖွဲ့တွေနဲ့ကျန်းမာရေးအာဏာပိုင်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့တာဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရဲ့။